ကိုဗစ်ကြောင့်လေကြောင်းလုပ်ငန်းတွေထိခိုက်နေတာကိုပြန်လည်မြင့်တင်ဖို့ကြိုးပမ်းနေချိန်မှာပဲတရုတ်နိုင်ငံနဲ့အာဆီယံနိုင်ငံတွေကြားပထမဦးဆုံးသောအရက်ဖက်လေကြောင်းပြန်တမ်းမှုဆိုင်ရာပူးပေါင်းဆောင်ရွက်ရေးဆွေးနွေးပွဲတရက်ကိုစနေနေ့ကပြုလုပ်ခဲ့ကြပါတယ်ဒီဆွေးနွေးပွဲကိုအွန်လိုင်းမှာရောတရုတ်ပြည်တောင်ပိုင်းဂွမ်စီကျောင်းကိုပိုင်အုပ်ချုပ်ခွင့်ရရဲ့မြို့တော်နန်းနင်းမှာပါလူချင်းတွေ့ဆုံဆွေးနွေးခဲ့တာပါတာဟာတောက်ကြနေကစတင်ခဲ့တဲ့18ကြိမ်မြောက်တရုတ်အာဆီယံကုန်စည်ပြပွဲနဲ့တရုတ်အာဆီယံစီးပွားရင်းနှီးမြှုပ်နှံမှုထိပ်သီးဆွေးနွေးပွဲတွေကြားတည်ထောင်ပြုလုပ်ခဲ့တဲ့ဆွေးနွေးပွဲလည်းဖြစ်ပါတယ်ဒီနှစ်ဟာတရုတ်အာဆီယံအပြန်အလှန်ပူးတွဲဆက်ဆံရေးအနှစ်30ပြည့်နှစ်ဖြစ်ပါတယ်ပြီးခဲ့တဲ့အနှစ်30ကိုပြန်ကြည့်ရင်အာဆီယံ6မြို့မှသာတရုတ်နိုင်ငံကိုတရရည်ပြန်တမ်းတဲ့လေရင်ခီးစဉ်ရှိခဲ့ရာကဒီကနေ့အချိန်မှာတော့မြို့ပေါင်း44ခုအထိတိုးလာပါတယ်လေကြောင်းလိုင်းအရေအတွက်ဟာလဲ690ကျော်တိုးလာပါတယ်ခင်ဗျာ